Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကရှေ့လာတဲ့ကျင်းပမဲ့ American သမ္မတရွေးကောက်ပွဲမှာသူသာနိုင်ရခဲ့မယ်ဆိုရင်လူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေပြုပြင်ပြောင်းလဲရေး American လူလက်တန်းစားတွေအခွန်ပေးဆောင်နေရတာတွေကို35ရာခိုင်နှုန်း short ချရေးစတာတွေကိုရပ်ပေါင်း100အတွင်းမှာဆောင်ရွက်မယ်လို့ပြောဆိုလိုက်ပါတယ်American ကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားဖို့ခိုးဝင်လာသူတွေကိုအမြင့်ဆုံးပြစ်ဒဏ်ဖြင့်ထောင်နှစ်နှစ်ချရေးပြတ်ထမ်းမယ်လို့ပြောဆိုခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်မှုတဲ့နောက်ခံရာဇဝင်ရှိသူတွေအနည်းဆုံးနှစ်ကြိမ်နေရရင်ပြန်ပို့ခံရဘူးသူတွေကိုတော့အမြင့်ဆုံးထောင်နဲ့၅နှစ်ထိပြစ်ပေးမယ်လို့ဆိုပါတယ်။တိုင်းပြည်သားရဝပြောရေးလူမှုအတိုင်းဝိုင်းကြားလုံခြုံမှုရှိစေရေးနဲ့တန်ရှင်းတဲ့အစိုးရတည့်ရပေါ်ပေါက်လာအောင်နိုဝင်ဘာလ၈ရက်သမ္မတရွေးကောက်ပွဲမှာ American နိုင်ငံသားတွေဒီရက်တရာစီမံကိန်းကိုမဲပေးကြမှာဖြစ်တယ်လို့လဲပန်ဆာဗေးနီးယားပြည်နယ်ဂက်ဒီစ်ဘတ်မြို့ကမိန်ကွန်းနဲ့မှာပြောဆိုခဲ့ပါတယ်ထရမ့်မိန်ကွန်းပြောခဲ့တဲ့ဂက်ဒီစ်ဘတ်မြို့မှာလွန်ခဲ့တဲ့နှစ်ပေါင်း153နှစ်တုန်းကသမရအစ္စရာဟဲလွန်ကွန်းကလည်းတမိုင်းဝင်မိန်ကွန်းတည့်ရပြောဆိုခဲ့ပြီးတိုင်းပြည်မှာပြည်တွင်းစစ်ဖြစ်ခဲ့ရတဲ့အထိသဘောထားကွဲပြားမှုတွေပေါ်ပေါက်ခဲ့တယ်လို့အမေရိကန်ကိုလမ်းကြောင်းပြောင်းခဲ့တဲ့အထိဖြစ်ခဲ့ပူပါတယ်ကွန်ဂရက်လွှတ်တော်မတ်တွေတာဝန်ယူနိုင်တဲ့တပ်တန်းကိုကန့်တတ်ဖို့ဗဟုအစိုးရဝန်ထမ်းတွေခန့်အပ်ခွင့်ကိုဆိုင်းငံ့ထားဖို့အစိုးရရဲ့လုံထုံလုံနည်းတွေကိုရှော့ချဖို့အင်ဂျီရိုနဲ့လွှတ်တော်မှာအမှုထမ်းခဲ့ဘူးသူတွေတာဝန်ကအနားယူပြီးတဲ့အခါပြင်ပမှာစီယုံလှုပ်ရှားသူတွေအဖြစ်လုံခွင့်မပေးဘဲတားမြစ်ထားဖို့တွေကိုလည်းထရန့်ကအဆိုပြုခဲ့ပါတယ်